မြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍအညွန့်ဂိမ်းတွေဟာစက်တင်ဘာလထဲမှာတည်တည်တတ်တတ်ကျဆင်းနေတယ်လို့ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ဈေးကွက်ဆိုင်ရာအချက်အလက်တွေဖော်ပြပေးနေတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် S&P Global အဖွဲ့ကထုတ်ပြန်တဲ့အစီအစဉ်ခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပျက်နေတဲ့ငွေလဲနှုန်းမတည်ငြိမ်တာတွေနဲ့ငွေကြေးဖောင်းပွတာတွေကြောင့်ပြည်တွင်းထုတ်လုပ်မှုကိုထိခိုက်နေတာလို့လည်းပြည်တွင်းကလုပ်ငန်းရှင်တို့ကပြောပါတယ်။မြန်မာစီးပွားရေးအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုကိုငင်းညာပြောပြပေးပါရှင်
။လုပ်ငန်းအသစ်တွေထုတ်လုပ်မှုကဏ္ဍကိုဝင်လာပေမဲ့လည်းကုန်ကျန်းဈေးတက်တာဈေးကွက်ရဲ့လိုအပ်ချက်အတိုင်းလိုက်ပြီးချိန်ညှိနေရတဲ့ငွေလဲနှုန်းတွေကြောင့်ကုန်ထုတ်လုပ်မှုကလှင်းလင်းမြန်မြန်ပဲကျဆင်းနေတယ်လို့ S&P Global ကသုံးသပ်ထားပါတယ်။တချို့လုပ်ငန်းတွေကတော့ကုန်ကျန်းဝယ်ယူတာမှာကုန်ကျစရိတ်လျှော့ချတာမျိုးဝန်ထမ်းလျှော့ချတာမျိုးဒစိတ်တစ်ပိုင်းချုပ်လုပ်တက်ဆင်ထားတဲ့ပစ္စည်းတွေကိုတင်သွင်းလာတာမျိုးနဲ့ထုတ်လုပ်မှုမှာကုန်ကျစရိတ်ကိုလျှော့ချလာတဲ့အကြောင်းပြည်တွင်းကအထည်ချုပ်လုပ်ငန်းရှင်တူက VOE ကိုပြောပါတယ
်ဟုတ်တယ်ကြလို့ကြတာပေါ့အထည်ချုပ်တို့ဘာလို့ဆိုတော့ဘာမှအလုပ်လုပ်တာဖြစ်နေပြည်တွင်းတော့ဘာမှမရှိတော့ဘူးနောက်ကလက်ရှိအငြင်းကြီး investment တွေထွက်သွားတာလို့ဘူးကလက်ရှိကကိုယ်တွေတွင်းလိုက်တယ်ဘာသာလက်ကလေးတစ်ခုတက်လိုက်တယ်ဒါပြီးသွားတယ်ငကိုယ်တော့သူအသိကစားဒီမှာပဲရှင်းလိုက်တယ်တွင်းလိုက်တာကျန်တာလေးကုန်တော့ကလောက်သွား
စံစဘာထုတ်လုပ်မှုကျဆင်းတယ်ဆိုပေမဲ့ရောင်းသူဝယ်သူပုံမှန်အတိုင်းအဆင်ပြေသွားနိုင်တယ်လို့လည်းတချို့ကခံမှန်းပါတယ်တခြားလုပ်ငန်းတွေမှာလည်းထုတ်လုပ်မှုတွေအသီးသီးကျဆင်းနေတာပါ။ကုန်ပစ္စည်းပြန်မြထုတ်လုပ်ချိန်ကြာမြင့်တာကလည်းကာလတစ်လျှောက်မှာအဆိုးဆုံးဖြစ်တယ်လို့စီးပွားရေးပညာရှင်တချို့ကမြင်ပါတယ်။ဝယ်လိုအားရောင်းလိုအားနှစ်ခုလုံးမှာအကျယ်အတည်းဖြစ်နေတဲ့ကာလလို့ပြည်တွင်းစီးပွားရေးပညာရှင်တူက VOA ကိုအခုလိုပြောပါတယ
်။ကုန်ထုတ်လုပ်မှုကကျမှာပဲ။အပြည့်လို့လဲဆိုတော့ကကျွန်တော်ကကြည့်လို့ရှိရင်ကုန်ကျန်းရောဇောင်းသားရောအဲ့ဒါလေးအကုန်လုံးကစီးတက်နေတာလို့နောက်တစ်ပိုင်းကတော့လည်းပဲလူတွေမှာပြည်ပရေးချက်တွေအတွက်ဝယ်အားနေသွားတယ်အနိုင်ငံများတိုင်းပြည်တွေကလည်းပဲနိုင်ငံတော်ကိုယ်မှန်တဲ့ကိုယ်ကုန်ပမာဏလေးပဲနေသွားတယ်အဲ့ဒါကတော့ဝယ်လို့အဖက်တော့ပေါ့အဲ့တော့နှစ်ဖက်စလုံးကအချက်တည်းရှိတဲ့အတွက်လည်းကုန်တော့လို့ပြောရတော့ချက်ရှင်ပါပဲ
ပြည်တွင်းကစီးပွားရေးပညာရှင်တဦးရဲ့သုံးသပ်ချက်ပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုန်ထုတ်လုပ်မှုကဏ္ဍမှာကုန်ပစ္စည်းကျဆင်းလာတာကုန်ထုတ်လုပ်မှုအချိန်ပိုကျလာတာငွေကြေးဖောင်းပွားမှုနှုန်းများလာတာဟာဒါရီယာအဓိကတွေးရှိချက်တွေဖြစ်တယ်လို့ S&P Global အဖွဲ့ရဲ့အော်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့နောက်ဆုံး3လပတ်အစီရင်ခံစာမှာထည့်သွင်းထားပါတယ်ခင်ဗျာ